တော်ရရှိမြောက်မြားနိုင်ငံတော်အတိုင်းအမြန်ကမဟုတ်ကိုနိုင်ငံသားရေးဝန်ကြီးဒေါက်ဆာစုတီဟာနိုဝင်ဘာ30ရက်မနေ့ကစင်ကာပူနိုင်ငံကိုရောက်ရှိခဲ့ပြီးတော့စင်ကာပူကမ္ဘာလုံးဆိုင်ရာစီးပွားရေးဆွေးနွေးပွဲမှာမင်းကွန်စကားပြောကြားခဲ့ပါတယ်စင်ကာပူနဲ့မြန်မာကြားနှစ်နိုင်ငံချင်းကြည်ရေးစီးပွားရေးကြီးညီမြှုပ်နှံမှုနဲ့မြန်မာနိုင်ငံမှာစင်ကာပူရဲ့အကူအညီတွေလိုအပ်နေတဲ့အကြောင်းအဆရှိတာတွေကိုပြောကြားခဲ့ပါတယ
် We are happy to work together to build up the skills of our people so
ကျမတို့အနေနဲ့စင်ကာပူဆီကနေပြီးတော့နမူနာယူဆရာတွေအတူယူဆရာတွေရှိပါတယ်စင်ကာပူနဲ့မိတ်ဆွေချင်းချဖြစ်ဖို့အတူတကွပူးပေါင်းဆောင်ရွက်ဖို့အလုံးမဲ့အတက်တရောရှိပါတယ်ခေတ်သစ်စင်ကာပူနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်နိုင်ငံသစ်အဖြစ်စတင်ထူထောင်ခဲ့တဲ့အချိန်တုန်းကဝန်ကြီးချုပ်လီကွမ်းယူကစင်ကာပူအနေနဲ့မြန်မာနိုင်ငံရဲ့အဆင့်ကိုရောက်ရှိဖို့နှစ်ပေါင်း20လောက်ကြိုးစားရလိမ့်မယ်လို့ပြောခဲ့ဘူးပါတယ်အခုတော့လီကွမ်းယူရဲ့အဲ့ဒီစကားကိုပဲကျမတို့ကပြင်ပြီးတော့ပြောရတော့မယ်ထင်ပါတယ်မြန်မာဟာစင်ကာပူရဲ့ဒီနေ့စီးပွားရေးအခြေအနေကိုကြော်လွန်နိုင်ဖို့အတွက်နှစ်ပေါင်း20လောက်ကြိုးစားရနိုင်မယ်လို့ပြင်ပြီးပြောရတော့မှာဖြစ်တဲ့အကြောင်းဒေါက်ဆာစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်အင်မတန်မှအားကောင်းတဲ့ဆွေးဆောင်မှုတစ်ခုကတော့မြန်မာမှာလူလောအရင်းအမြစ်တွေအင်မတန်မှပုံများကျွဲဝနေတာပဲဖြစ်ပါတယ်လာမယ့်ရှေ့အနာဂတ်မှာကြုံတွေ့လာရမယ့်ပြဿနာသစ်တွေစိန်ခေါ်ချက်အသစ်တွေအတွက်မြန်မာနိုင်ငံမှာလက်ရှိရှိနေတဲ့အလုပ်အင်အားစုကိုပြင်ဆင်ထားရမှာဖြစ်ပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာတမွေးဝန်ကြောင်းလုပ်ငန်းခွင်သင်တန်းအစီအစဉ်ကိုအဓိကထောက်တိုင်တိုင်အနေနဲ့ထူထောင်ထားပါတယ်လို့ဒေါက်ဆာစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်မှာလည်းလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ဝင်ငွေကုန်ကင်းလွတ်ခွင့်မြေသုံးဆွဲခွင့်အစရှိတဲ့အခွင့်အရေးတွေလည်းပြင်ဆင်ထည့်သွင်းထားကြောင်းမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အဆင်ပြေလွယ်ကူအောင်စိုးရိမ်စရာမရှိအောင်မမျှော်လင့်တဲ့စိုးရိမ်ဝေရတွေမရှိရအောင်စီမံထားတဲ့ဥပဒေဖြစ်လို့ကိုယ့်ရဲ့လုပ်ငန်းတွေကိုတရိုက်ဖြစ်စီတွေ့ပွဲလိုဖြစ်စီမတရားသိမ်းယူတာမျိုးတွေကနေအကာအကွယ်ပေးထားတဲ့အကြောင်းလဲထည့်သွင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံသားချင်းနှိမ့်နှံမှုဥပဒေနဲ့နိုင်ငံခြားချင်းနှိမ့်နှံမှုဥပဒေတွေကိုပေါင်းစပ်ထားတဲ့အဲ့ဒီချင်းနှိမ့်နှံမှုဥပဒေသစ်ဟာရှင်းနှစ်2019ခုနှစ်ဧပြီလမှာစတင်အသက်ဝင်မယ်လို့ညွှန်လင်းရပါတယ်ဒေါက်ဆာစုကြည်ကဆက်လက်ပြီးတော့ပြောကြားရမှာ
The young people through vocational schools are more mature people through their connections with youAnd
မြန်မာနိုင်ငံရဲ့စီးပွားရေးမူဝါဒမှာအလုပ်ကိုင်ဖန်တီးရေးဟာအရေးအကြီးဆုံးအပိုင်းဖြစ်လို့စင်ကာပူရဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံမှာအလုပ်ကိုင်အခွင့်အလမ်းတွေတိုးတက်ဖြစ်ထွန်းအောင်ဖန်တီးနိုင်မှာဖြစ်ပါတယ်။အလုပ်လက်မဲ့ပြဿနာဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြီးအမားဆုံးပြဿနာကြီးဖြစ်နေပါတယ်။ဒီပြဿနာကြောင့်လူငယ်တွေရဲ့အနာဂတ်မတောက်ပါနိုင်ပဲလူပုံတရားလုံးရဲ့တည်ငြိမ်မှုကိုပါချင်းချောက်လာနိုင်ပါတယ်။အဲဒါကြောင့်စင်ကာပူရဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာပြည်သူတွေအတွက်အလုပ်ကိုင်တွေဖန်တီးနိုင်မှာလုံငန်းကွန်အစီအသွေးတွေတိုးတက်လာအောင်ဆောင်ကျင့်ပေးနိုင်မှာဖြစ်ကြောင်းလဲဒေါက်ဆာစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဟာအင်မတန်မှအရေးကြီးကြောင်းငြိမ်းချမ်းရေးကိစ္စဟာအကောင့်အထည်ပေါ်ပေါက်လာတဲ့အထိမဖြစ်မနေဆောင်ရွက်ရမယ့်ကိစ္စဖြစ်ပြီးအမျိုးသားပြန်လည်ငြိမ်းချမ်းစေရေးနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိမှသာတိုင်းပြည်လဲဖွံ့ဖြိုးတိုးတက်ရင်းနှီးမြှုပ်နှံလုပ်ကိုင်ကျင်းသူတွေအတွက်လဲယုံကြည်မှုနဲ့လုံခြုံစိတ်တွေရရှိနိုင်မှာဖြစ်ပါတယ်လို့ဒေါက်ဆာစုကြည်ကပြောကြားခဲ့ပါတယ်ဒါအပြင်စီးပွားရေးလုပ်ငန်းတွေမှာကြုံတွေ့ရတဲ့လပိလက်ယူအကျင့်ပြတ်ခြားစားမှုတွေနဲ့ပတ်သက်ပြီးတော့လေ
And they told me that you could never get rid of corruption completely. You can only keep it under control because you cannot
2013ခုနှစ်ကစင်ကာပူအကြီးအကဲအရာရှိတွေနဲ့တွေ့ခဲ့စဉ်တုန်းကသူတို့ပြောခဲ့ဘူးတာရှိပါတယ်။အကျင့်ပြတ်ခြားစားမှုကိုဘယ်တော့မှအမြင့်ပြတ်အောင်ရှင်းလင်းပြလို့မရနိုင်ပါဘူးတဲ့။တစုံတရာအဆင့်အထိပဲထိ ंछ ွတ်လို့သာရနိုင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့လူသားရဲ့မိုးရပါတဘာဝတစ်ခုဖြစ်တဲ့လောဘကိုလုံးဝပျောက်ငြိမ်းသွားအောင်ဘယ်သူမှမတတ်နိုင်လို့ပါပဲတဲ့။ဒါပေမဲ့လို့စင်ကာပူဟာအဲ့ဒီလပိလက်ယူပြဿနာကိုအနေဆုံးအဆင့်အထိရောက်အောင်ထိ ंछ ုပ်ထားနိုင်တဲ့အစွမ်းတတ်ကိုတော့အင်မတန်မှချီးကျူးမိပါတယ်လို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်းစင်ကာပူဟာမြန်မာနိုင်ငံမှာတတိယအများဆုံးရင်းနှီးမြှုပ်နှံသူဖြစ်ခဲ့ပြီး2016ခုနှစ်အော်တိုဘာလကမှာတော့တရုတ်ပြည်ဘီးရင်စင်ကာပူကမြန်မာနိုင်ငံမှာဒုတိယအကြီးဆုံးရင်းနှီးမြှုပ်နှံသူဖြစ်လာခဲ့ပါတယ်။ဒေါက်ဆာစုကြည်ဟာမနေ့ကစင်ကာပူလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တယ်လို့ဝန်ကြီးချုပ်လီချန်လွန်းရဲ့ဂုဏ်ပြုညစာစာပွဲကိုလည်းတက်ရောက်ခဲ့ပါတယ်။ဒေါက်ဆာစုကြည်ရဲ့စင်ကာပူနိုင်ငံခရီးစဉ်ဟာဒီဇင်ဘာလ2ရက်နေ့အထိဖြစ်ပါတယ်ခင်ဗျာ။